မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်ပခရရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့နိုင်ငံရဲ့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂကိုယ်စားလှယ်တယောက်အနေနဲ့လာရောက်ခဲ့တဲ့ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီပစ်ဟာဒီကနေ့လိုင်တာယာဆက်မှုဇုံကိုတွားရောက်လေ့လာခဲ့ပါတယ်အထယ်ချုပ်လုံသမရရဲ့အခြေအနေကိုလေ့လာသွားတဲ့အပြင်လိုင်တာယာကျူးကျော်တဲ့တချို့ကိုလည်းတွားပြီးမိသားစုတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခီးစဉ်တွင်လူမှုရေးနိုင်ငံရေးဒုက္ခသည်တွေအရေးကိုလည်းလေ့လာသွားတဲ့အကြောင်းကိုတော့မဆုမြတ်မုံကတင်ပြပေးထားပါတယ်ရှင
်ဒေါ်ဆန်းစစ်ကြီးရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီပစ်ဟာဒီကနေ့စနေနေ့မှာဒေါ်ဆန်းစစ်ကြီးနဲ့အတူလိုင်တာယာဆက်မှုဇုံကိုတွားရောက်ခဲ့ပါတယ်အထယ်ကျုပ်ဆက်ရုံအလုံးသမားတွေစုနေကြတဲ့အိမ်ကိုတွားခဲ့ကြတဲ့သူတို့နှစ်ယောက်ဟာမြန်မာနိုင်ငံကဆက်ရုံလုပ်သားတွေရဲ့လောက်ခလာစာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ကြပါတယ်။ဒေါင်ဆန်းစုကြည်နဲ့အန်ဂျလီနာဂျိုလီပစ်တို့ဟာလှိုင်းသားရာကျူးကျော်တဲတချို့တွေကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူမိသားစုတွေရဲ့နေရေးထိုင်ရေးပညာရေးအခြေအနေတွေအပြင်မဲစင်းကိစ္စတွေကိုလေ့လာသွားကြပါတယ်။
အမျိုးသမီးပိုင်းနဲ့ဆိုင်ရပါဘောနော်အမျိုးသမီးပိုင်းနဲ့ဆိုင်ရဟိုဗာများကြီးကြမှုရှိတယ်ဆိုပြီးတော့လာမေးတာပါပဲခင်ဗျားဟုတ်ကဲ့အမေစုကတော့ဒီလိုပါပဲသူအားပိစကားတွေပြောတာပါဘောနော်ဇွဲမလျှော့ဘူးပေါ့ဒီလိုဘဝမျိုးရောက်တော့ညာလည်းပဲဇွဲမလျှော့ကြဘူးအဲ့လိုမျိုးအားပိစကားတွေပြောကြတာပါပဲသူကတော့မေးတာတော့ဗျာဒီမှာတော့ဟိုဘာကြောင့်ရောက်လာတယ်ဆိုတဲ့အကြောင်းလေးမေးတာပါဘောနော်ကျွန်တော်တို့ကဟိုနာပြစ်ပြီးသွားတဲ့အချိန်ကာလမှာကျတော့အကုန်လုံးပေါ့နော်စောင်းသပားတွေရောကျွန်တော်တို့ຫນွေစပားတွေရောပဲတွေရောပေါ့နော်ဟိုပြီးတော့လည်းငရုတ်တွေကအစအကုန်လုံးပြက်စီးပြီးတော့လူတွေကပြင်းပြင်းထန်ထန်ပြီးတော့ဘဝလက်မဲ့လို့ဖြစ်သွားပြီးတော့ကျွန်တော်တို့အဲ့လိုဟိုတောင်ပြင်းမြောက်ပြလို့ပြီးတော့ဒီလိုရောက်လာတဲ့အကြောင်းမျိုးပါအဲ့မှာဟိုသူကအဲ့လိုပြောတယ်ကျွန်တော်အဲ့လိုဖြေကြတယ်လေ
ဂျော်ဆန်းစုကြည်ကိုလာသွားတဲ့အိမ်တိုင်ကကိုတေဦးဖြစ်ပါတယ်ကျူးကျော်တဲတခုမှနေတဲ့ဒေါ်အေးတန်းကလည်းဒေါ်ဆုနဲ့မင်းသမီးအန်ဂျလီနာဂျိုလီတို့ကသူတို့ကလေးတွေရဲ့ပညာရေးအခြေအနေတွေကိုလည်းမေးသွားတယ်လို့ပြောပါတယ်
။တော်စုတဲ့မင်းသမီးနဲ့တော့ကွာတော့ကိုဘွားကိုပေါ့နော်ကိုစူးစားကြပေါ့နော်ဘွားအောင်ကိုပေါ့စိတ်ထားမကြနဲ့ဆိုတဲ့အကြောင်းကိုပြောရတယ်။ဘာပါတယ်မေးသွားတော့ကလေးတွေကြောင်းတဲ့ပဲနေရလို့ရှိတယ်၃ယောက်လို့ရှိတယ်လို့ပြောတယ်ပေါ့နော်။ဘာပဲနဲ့တန်းနဲ့လို့ဆိုကျတော့၄တန်းပေါ့နော်အချင်းမလေး၄ယောက်ပေါ့နော်၄တန်း။မမလေးကတော့၂တန်းပေါ့
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထုကိုယ်စားလှယ်အနေနဲ့ရောလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတည်ထောင်သူအနေနဲ့ပါမြန်မာနိုင်ငံကိုလာရောက်တဲ့ဟောလိဝုဒ်မင်းသမီးဟာမနေ့တုန်းကလည်းအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုကိုတွားရောက်တွေ့ဆုံခဲ့ပါတယ်အမျိုးသမီးအခွင့်အရေးနဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေပါဝင်ရေးရှီလိချ်ဆိုတဲ့အစီအစဉ်နဲ့ပညာပေးဆောင်ရွက်နေတဲ့အမျိုးသမီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကြရင်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အနာဂတ်ကောင်းမွန်သေးကြအောင်လို့ပါဝင်မဲထည့်ကြပါလို့တိုက်တွန်းသွားခဲ့ပါတယ်ဘာသာပေါင်းစုံကခေါင်းဆောင်တွေကိုလည်းတောက်ကြနေမှာပဲတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဇူလိုင်လ30ရက်ကြာသပတေးနေ့တုန်းကတော့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းတစ်ခုစီကိုတွားရောက်ပြီးတော့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါတယ်။အိုးအိမ်ပြည့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂကိုယ်စားလှယ်အန်ဂျလီနာဂျိုလီပစ်ကအလေးထားပြောခဲ့တဲ့အကြောင်းကိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးနဲ့မိန်းကလေးတွေအတိတ်ပဲရှိတဲ့နေရာကနေတက်တက်ကြွကြွပါဝင်နိုင်ဖို့အရေးကြီးတဲ့အကြောင်းနဲ့ရွေးကောက်ပွဲကြရင်အိုးအိမ်မဲ့ဒုက္ခသည်တွေအပါအဝင်ပြည်သူတိုင်းမဲပေးပိုင်ခွင့်ရနိုင်ဖို့အရေးကြီးတယ်လို့အန်ဂျလီနာဂျိုလီပစ်ကပြောပါတယ်။သူဟာရခိုင်ပြည်နယ်ကိုတွားရောက်ဖို့အစီအစဉ်ရှိပေမဲ့ရာသီဥတုဆိုးရွားတဲ့အတွက်မတွားနိုင်ခဲ့ပါဘူး။သူ့ရဲ့၄ရက်ခရီးစဉ်အတွင်းမှာသမရဦးသိန်းစိန်လွှတ်တော်နာယကသူရဦးရွှေမန်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးစတဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။အန်ဂျလီနာဂျိုလီပစ်ကို Tomb Raiders ရုပ်ရှင်ထဲကမင်းသမီးအဖြစ်နဲ့မြန်မာနိုင်ငံမှာအသိများကြပါတယ်ရှင်။